အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့မတ်လအတွင်းကကုန်စည်နှုန်းတွေ 8.5 ခန့်နှုန်းအထိမြင့်တက်ခဲ့ပြီးနှစ်ပေါင်း40ကျော်ကာလမှာတစ်နှစ်အတွင်းအများဆုံးမြင့်တက်တဲ့နှုန်းဖြစ်တယ်လို့အင်္ဂါနေ့တုန်းကအမေရိကန်အစိုးရကထုတ်ပြန်ကြေညာပါတယ်။အဓိကအားဖြင့်လောင်စာဆီ၊အိုးအိမ်နဲ့စားသောက်ကုန်ပစ္စည်းဈေးနှုန်းတွေမြင့်တက်ခဲ့တာဖြစ်တယ်လို့အလုံသမားဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ February 24ရက်နေ့ကရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့နောက်လောင်စာဆီဈေးနှုန်းတွေတက်ခဲ့ပြီးစားသောက်ကုန်ပစ္စည်းတွေအပါအဝင်ကမ္ဘာကုန်စည်စီးဆင်းမှုကိုပါထိခိုက်ခဲ့ပါတယ်။လောင်စာဈေးနှုန်းတွေတက်တဲ့အတွက်သေယူပို့ဆောင်စရိတ်တွေတက်ပြီးကုန်စည်နှုန်းတွေလည်းတက်လာခဲ့တာဖြစ်ပါတယ်။အမေရိကန်အစိုးရရဲ့ထုတ်ပြန်ချက်ထဲမှာကုန်စည်နှုန်းတွေပြန်လည်ကျဆင်းနိုင်တယ်ဆိုတဲ့အရေးလက္ခဏာတွေဖော်ပြထားခြင်းမရှိပါဘူး။